ခိုင်းမြမာ20တက်ခိုင်တွေကအဝေးပြေးလမ်းမပေါ်မှာမြမာဒုက္ခသည်ပါတဲ့ခီးတဲ့တင်ရင်နဲ့ပစ်ကပ်ထရက်ကတစီတိုက်မိလို့လူတူးသေဆုံးပြီး12ဦးဒဏ်ရာရခဲ့ပါတယ်။ဒဏ်ရာပြင်းထန်သူတွေလည်းရှိနေပြီးမြန်မာဆေးရုံကြီးမှာဆေးဝါးကုသမှုခံယူနေတဲ့အကြောင်း VOA မြမာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ခိုင်းမြမာနေဆက်တက်ခိုင်မဲဆောက်မြို့နယ်နဲ့မြန်မာမြို့နယ်ကြားကအဝေးပြေးလမ်းမပေါ်မှာအော်ဂုတ်လ31ရက်နေ့မနေ့ပိုင်းကမေလာဒုက္ခတဲ့စကန်းကဒုက္ခတဲ့တွေလိုက်ပါလာတဲ့ခီးစဲတင်ရင်ဘင်ကားတစီးနဲ့ပစ်ကပ်ထရက်ကားတစီးတက်မိရာကနေလူတအူးသေဆုံးပြီး12ဦးဒဏ်ရာရခဲ့တာပါမဲဆောက်အခြေဆိုင်မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ခီးစဲတင်ဘင်ကားတစီးနဲ့ပစ်ကပ်ထရက်ကားတစီးတက်ပြီးပါတယ်အဲ့လိုတက်ပြီးခဲ့ရမှာရေမောင်းတအူးပွဲချင်းပြီးသေဆုံးပြီးတော့ခီးတဲ့စနူကတော့ဒဏ်ရာကြီးကိုကြီးကရရှိကြပါတယ်။အဲ့ဒီခီးတဲ့တင်ဘင်ကားကကျွန်တော်မဲဆောက်ကနေပြီးတော့မဲလာဒုက္ခတဲ့စကန်ဘက်ကိုပြန်လာဖြစ်ပြီးတော့ကားပေါ်မှာပါလာကြတဲ့လူတွေကဒုက္ခတွေတွေဖြစ်တယ်လို့ထိုင်းသင်းနေမှာတော့ဖော်ပြထားပါတယ်ဗျ။
တည်ဆောင်းသူကားမောင်းသမားဟာလည်းမြန်မာနိုင်ငံသားတဦးဖြစ်ပြီးဒဏ်ရာရသူတွေထဲမှာ၄ဦးကတော့ဒဏ်ရာပြင်းထန်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်။
အဲ့ဒီဘင်ကားမောင်းတဲ့အသက်34နှစ်အရွယ်ရှိတဲ့မစ္စတာဆိုးထန်စုစုဖြစ်ပြီးတော့သူဟာအခင်းဖြစ်ပွားတဲ့နေရာမှာပဲပွဲချင်းပြီးတည်ဆုံသွားသလိုအခြားဒဏ်ရာရတဲ့12ဦးထဲမှာလည်း4ဦးကတော့ဒဏ်ရာပြင်းထန်ကြရလို့သိရတယ်။သူတို့တွေကမဲလာဒုက္ခတဲ့စကံဒုက္ခတဲ့ကြီးဖြစ်တယ်လို့ကျွန်တော်ကြားသိရပါတယ
်။ဒီကားမှာပါလာသူတွေဟာဒုက္ခတဲ့စကံကနေတတိယနိုင်ငံမှာအခြေချနေထိုင်ဖို့အတွက်ထွက်ခွာသွားကြသူတွေကိုမိသားစုတွေကလိုက်ပို့တဲ့ကားဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဒုက္ခတဲ့စခန်းတွေကဒုက္ခတွေတွေကိုတတိယနိုင်ငံပို့ပေးတဲ့လုပ်ငန်းစဉ်ပြန်လည်စတင်နေတာဖြစ်ပါတယ်။2005ခုနှစ်လောက်ကစလို့တတိယနိုင်ငံတွေကဒုက္ခတွေတွေကိုခေါ်ယူထားတာတွေရပ်ဆိုင်းထားရကနေအခုနောက်ပိုင်းဒုက္ခတွေတွေကိုပြန်လည်ခေါ်ယူလာတာလည်းဖြစ်ပါတယ်။အခုကားတိုက်မှုဖြစ်ပြီးဒဏ်ရာရသူတွေကိုတော့တက်ခရိုင်အတွင်းကမေလမဆေးရုံကြီးကိုပို့ပြီးတော့ကုသပေးနေပါတယ်။မေလစခန်းဟာထိုင်းမြန်မာနယ်စပ်မှာလူဦးရေ4000ကျော်ရှိတဲ့အကြီးဆုံးဒုက္ခတဲ့စခန်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခတဲ့စခန်း6ခုရှိပြီးဒုက္ခတဲ့3000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်။